ရေထင်ငိမ့်လာ
ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြောက်ကိုရီးယားနိုင်ငံပေါ်တင်းကျပ်တဲ့အရေးယူတန်းခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ခဲ့ပါတယ်ဒီဇင်ဘာလတုန်းကမြောက်ကိုရီးယားနိုင်ငံရဲ့ဒုံးပြန်လွှတ်တင်မှုကိုဆန့်ကျင်တဲ့အနေနဲ့အရေးယူတန်းခတ်မှုတွေတင်းတင်းကျပ်ကျပ်ချမှတ်ဖို့ကိုအင်္ဂါနေ့နေ့လယ်ပိုင်းမှာအဖွဲ့ဝင်နိုင်ငံတွေကြားမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒီလိုတင်းကျပ်တဲ့အရေးယူတန်းခတ်မှုတွေချမှတ်နိုင်ဖို့အတွက်ကိုလည်းအမေရိကန်နဲ့တရုတ်နိုင်ငံတို့အခြေတင်ဆွေးနွေးညှိနှိုင်းနေတာမကြသေးခင်ကပဲပြည်လဲသွားခဲ့တယ်လို့ကုလသမဂ္ဂမှာရှိတဲ့တနမန်တွေကပြောဆိုခဲ့ပါတယ်တနင်္လာနေ့တုန်းကလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစီကိုဒီဆုံးဖြတ်ချက်မူကြမ်းကိုဖြန့်ဝေခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ်မြောက်ကိုရီးယားရဲ့ဒီလောက်ရက်ပေါ်အရေးယူသင့်မယူသင့်ဆိုတာနဲ့ပတ်သက်ပြီးဒီအင်္ဂါနေ့ဒီနေ့ခင်းပိုင်းမှာမဲခွဲဆုံးဖြတ်ခဲ့ကြတာပါအခုရေးဆွဲထားတဲ့ဒီဆုံးဖြတ်ချက်မူကြမ်းတစ်တက်မှာဒီမြောက်ကိုရီးယားရဲ့ဒုံးပျံလွှတ်တင်မှုကိုပြင်းပြင်းထန်ထန်ရှုံချထားပြီးတော့တင်းကျပ်တဲ့ဒဏ်ခတ်ရေးယူမှုတွေကိုလည်းထပ်ဖြည့်ထားတယ်လို့သံတမန်တွေကပြောဆိုပါတယ်ဒါပေမဲ့မြောက်ကိုရီးယားရဲ့ဒီတူးတဲသောမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လက်ခံဖို့ရာတွန်းဆုံနေတာကြောင့်ဒီတန်ခတ်ရဲယူမှုအစ်တွေထပ်ပါမပါဆိုတာကိုတော့အခုဒီချင်းချင်းလင်းလင်းမသိရသေးပါဘူးကုလသမဂ္ဂရဲ့ဒီဒုံးပျံဆန့်သက်လွတ်တင်မှုတားမြစ်ချက်တွေကိုချိုးဖောက်ခဲ့တဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့ပြင်းထန်တဲ့ရဲယူတန်ခတ်မှုတွေချမှတ်မဲ့ကိစ္စတရုတ်ဘက်ကသဘောတူဖို့အမေရိကန်ကတွန်းအားပေးနေတာလည်းဖြစ်ပါတယ်အခုလိုမြောက်ကိုရီးယားပေါ်တန်ခတ်မှုတွေချမှတ်ဖို့အရင်ကသဘောတူထားတဲ့တရုတ်ကတော့ကိုရီးယားကျွန်းဆွယ်မှာနောက်ထပ်တင်းမာမှုတွေကြီးထွားမလာဘဲနဲ့လုံခြုံရေးကောင်စီအနေနဲ့သတိထားပြီးချဉ်းကပ်ဆဲလိုကြောင်းလဲပြောဆိုခဲ့ပါတယ်